ကောင်းငန်းရေလန်းအဝင်ထွက်နဲ့အသွားအလာကန့်သတ်ခံထားရတဲ့ချင်းပြည်နယ်ပလောဝမြို့မှာမေလ28ရက်နေ့ကဘုံနှလုံးပောက်ကွဲခဲ့ပြီးတဲ့နောက်ပလောဝမြို့နယ်တစ်ခုလုံးရဲ့လမ်းပန်းဆက်သွယ်ရေးတွေကိုအာဏာပိုင်တွေကပိတ်လိုက်ပါတယ်။ဒါကြောင့်ဒေသကနေစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပလောဝမြို့ကန်တဦးဖြစ်တဲ့စလိုင်းလူအောင်ကပြောပါတယ်။အဲ
တလုံးကတော့ဒီထွေဟုတ်ရုံးရှိမှာနောက်တစ်လုံးကတော့ကန်ရှိမှာပောက်ကွဲတယ်။အဲဒီပောက်ကွဲတဲ့နေ့ကစားပြီးမှအသွားအလာကတော့လုံးဝမရှိပါဘူးမရပါဘူးခင်ဗျာ။အဲဘာလို့အဲဘုံပေါက်ကွေးကိစ္စနဲ့ပတ်သက်ပြီးမှအသွားလာနေနေဆက်ရှိရဲပြီးတော့ပိတ်ထားတဲ့အသွားလာကိုအဲ့လိုမျိုးဖြစ်နေတယ်။အော်မျိုးနယ်အဖြစ်ရှိမရပါဘူးဒီဘလက်ဝါကနေကျွန်တော်တို့ရေချောင်းဆိုတော့ဟိုဟာအပေါ်မှာကျွန်တော်တို့ဘလက်ဝါအထက်ကဟိုဟာရှိတယ်ဒရိုင်အိုင်တို့တောင်ဘူတို့အဲ့အခေါ်ကလေးမသွားရဘူး။အောက်ဆိုရေချောင်းကကြောက်တော့ကြောက်တော့လည်းမသွားရဘူးဖြစ်နေတယ်ခင်ဗျာ။အော်ကုန်စင်းကတော့တအားစီတော့ထိုးတတ်တာပဲစားဝဲနေရဲ့ဒီဆန်ကြတော့လေအဲ့လိုပါပဲနင်းနေပါပါဟိုသလောကဆိုရင်တိုက်ပြင်းနေရဘလို့နေမလဲပတ်သက်ရှိတဲ့လူကတော့နင်းနေပါပါသွေးနေအဲ့ဆိုလိုဝေထားတယ်မရှိတဲ့လူကလည်းလက်သက်လူတွေကတော့ဒီလိုပါပဲတော့ဒီဝေဆက်ရတာပါလို့ဆရာဆိုင်နေတဲ့အသက်ရှိပါပဲ
2018ခုနှစ်နောက်ပိုင်းကရခိုင်လက်နက်ကန်အေအေနဲ့စစ်တပ်အကြတိုက်ပွဲတွေဖြစ်ခဲ့ခြင်းကတည်းကပလောဝမြို့နယ်ကနေရခိုင်ပြည်နယ်တဲကတခြားမြို့တွေစီကိုအသွာလာကိုစစ်တပ်ကကန့်တတ်ထားတဲ့အတွက်သွာလာဖို့ခက်ခဲနေကြတာပါအထူးသဖြင့်ပလောဝအတွက်ကုန်စည်စီးဆင်းရာအဓိကဖြစ်တဲ့ကြောက်တော်မြို့ကိုသွာလို့မရကြတော့ပါဘူးလက်ရှိမှာအေအေနဲ့စစ်တပ်အကြတိုက်ပွဲတွေရက်စဲနေတာနိုဝင်ဘာလအစောပိုင်းကတည်းကဖြစ်ပါတယ်ဒါပေမဲ့လည်းအခုထိရေလန်းကုန်းလန်းနဲ့အသွာလာမလုပ်နိုင်ကြသေးတဲ့အတွက်ကုန်စည်ပြတ်လတ်နေကြတယ်လို့စလိုင်းလူအောင်ကပြောပါတယ်
အဲ့လိုဆိုရမှာပဲတက်တာကတော့ရခိုင်လက်နက်ကနေပြန်မတော်နဲ့တတိနေကကြာပြီးမတက်တာပါပဲသူတို့ကတော့အဲဒီအဲပြန်မပြတ်သေးပါဘူးပြင်းပြပါပဲမတိမတလောက်ပဲကြာတာအခုဆိုပြန်တက်တော့ပြန်အခုကျွန်တော်တို့ဘလက်ဝါမျိုးပေါ်မှာဆင်ချီကျွန်တော်တို့ပေါ်မှာဒီကျွန်တော်တို့ဘက်မှာကတော့ဆင်ချီဆိုတအိတ်ကို3000ခွေးဟိုဟာဆိုရင်တော့6000ခွေး9000လောက်ရှိတယ်ပြပေါ်ဆင်းမွေးလို့ဆင်ချီဆိုတော့
ဒါပြင်ဘလက်ဝါမျိုးကနေ14နဲ့4နာရီလောက်သွားရတဲ့ထရွန်အိုင်ကျေးရွာမှာလဲစစ်တပ်ကတပ်ဆွဲထားပြီးအသွာအလာကန့်သတ်ထားတာကြောင့်ကျမရေးလူမှုရေးစားတောက်ရေးတွေအခက်ကြုံနေရတယ်လို့အမည်မဖော်လိုတဲ့ဒေသခံတဦးကပြောပါတယ်
။အခုဒီမှာဆန်တဲကို6000ခွေးအခု9000ခဲခဲကအသွာအလာမရှိဘူးဆိုလို့ရှိရင်ကကုန်တွေကဒါအခက်ခဲရောက်တာပေါ့။အဲကုန်တွေဆိုင်တွေကအဲ့မှာကုန်ပစ္စည်းတွေတင်ရဘူး၊ရောင်းချဖို့မရဘူးဆိုဖြစ်တာပေါ့။ဒီကအဲလူတွေကလည်းပေါ်မှာပလောဝဆင်ဘောကကျမရေးကြောင့်ဆင်ဘောအညာဆိုလည်းအခက်ခဲရောက်တာပေါ့မဟုတ်ဘူးအခုဒီပလောဝမြို့နယ်ထိုင်မှာတရေတော်ရယ်ပလောဝကနေဒီဟောဘောဟွန်ဒါလေးနဲ့တော်ရင်၄နာရီလောက်ကြာတယ်တို့ဖက်ကလည်းမတော်ရဘူးအခုကအရင်လက်ကျန်တွေပေါ့အရင်တန်လာတဲ့လမ်းဖွင့်တော့ကျန်နေဆန်နေပါရဲ့ဒီစီးရီကွန်ပျူတာအားတွေကလည်းမြန်မြန်တတလေးစားနေရတော့ပေါ့ကိုအရင်ခံဖို့ဆိုတာကဘာမှမကြည့်ရဘူ
းပလောဝမြို့ထဲမှာကျေးရွာပေါင်း400နီးပါးရှိပြီးလူဦးရေ3000ကျော်လောက်ရှိပါတယ်အများစုကတော့တောင်ယာလုပ်ငန်းလုပ်ကင်ကြတာပါတပ်ပွဲတွေစပစ်တဲ့အချိန်ကတည်းကကုန်းလန်းရေလန်းနေပိတ်ထားကြတာဖြစ်ပြီးထောင်နဲ့ချီတဲ့ပလောဝဒေသကနေဘေးလွရာကိုထွက်ပြေးခဲ့ကြရသလိုတေဆုံးတန်ရာရသူတွေလည်းအများအပြားရှိခဲ့ပါတယ်ခင်ဗျာ